ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြဇာမှာရောက်နေတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာရွှွန်းနှွန်ပြကြတာရေကြီးတာနဲ့ယောဂဖြစ်တာစတဲ့အန်ဒီယာတွေရင်ဆိုင်နေရတယ်လို့မကြခင်ကြားရောက်တော်မဲ့မုတ်တုံရာသီတောင်လည်းတခြားဘေးအန်ဒီယာတွေကြုံတွေ့ရဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဌာနချုပ်ကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ချင်းနိုင်ငံပြောပြမှာပါရှင်။
မက်လာဒါမမဟုတ်ဧပြီလမှာစတင်ပြီးနောက်လာပေါင်းအနည်းငယ်ကြာမဲ့မုတ်တုံရာသီကြောင့်ဖြစ်လာမဲ့ဘေးရန်ရီရှောင်ရှားနိုင်ဖို့နဲ့ရောပါတက်တာစီဖို့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရေးပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာ635,000ကျော်ဟာအခုဆိုရင်တဘာဝဘေးရန်ရီကပေးလာတဲ့ထိတ်လန့်ကြောက်မက်ဖွယ်ကောင်းတဲ့ချင်းချောက်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်တွေနေရာချထားမှုဖြစ်လာတဲ့စခန်းတွေမှာရိုဟင်ဂျာအများစုဟာညဉ့်ညမ်းပြီးဖျော်ဖျဲဖြစ်နေတဲ့နေရာထိုင်ခင်းတွေမှာပြစ်ကျက်ညက်ပြီးနေထိုင်နေကြတာပါ။အ ਨੇ ဆုံးဒုက္ခသည်ပေါင်း300,000လောက်ဟာမြေပြိုကျမှုတွေနဲ့ရေကြီးမှုစိုးရိမ်ပွေရာဘေးရန်တွေရဲ့ကြာရောက်ဖို့ရှိနိုင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟတ်ဂျ်ကမနေ့ကတောက်ကြနေဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်။ဒါအပြင်မကြသေးခင်ကပြုလုပ်ခဲ့တဲ့အကဲဖြတ်မှုအရာဒုက္ခသည်စခန်းနေရာတွေထဲ၃ပုံ၃ပုံလောက်ဟာရေလွှမ်းမှုမှုကိုခံရဖို့ရှိကြောင်းသူကပြောပါရယ
်။ As a result, more than 85,000 refugees could lose their shelters.
ဒီကြောင်ဒုက္ခသည်ပေါင်း23,000ကျော်လောက်သူတို့ရဲ့ယာယီရွက်ပြင်တဲတွေဆုံးရှုံးရဖို့ရှိနိုင်ပါရယ်။နောက်ပြီးမတ်ဆောက်စင်ဂျေရှောမှာနေကြတဲ့နောက်ထပ်ဒုက္ခသည်ပေါင်း23,000လောက်ဟာလည်းမြေပြိုကျမှုအနေနဲ့ကြုံရနိုင်ဖို့ရှိပါတယ်။ဒါအပြင်အိမ်သားတွေအများဆုံးတန့်စင်ကန်းတွေပိုက်နဲ့သွယ်တန်းထားတဲ့ရေအုပ်ကန်တွေနဲ့ကျန်းမာရေးစောင့်ရှောက်ပေးတဲ့နေရာတွေအပါအဝင်ဒုက္ခသည်စခန်းကအရေးပါတဲ့ဝန်ဆောင်မှုတွေပေးနေတဲ့နေရာတွေရေထဲပါသွားဖို့အနေနဲ့ရှိနေပါတယ်
။ကူးစက်လွယ်တဲ့ကပေးယောဂအန်ဒီရဖြစ်ပွားမှုကိုလည်း UNHCR ကသတိပေးထားပါတယ်။ဒါပေမဲ့လည်းမိုးသီးထန်စွာရွာသွန်းမဲ့အခြေအနေကနေဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ဖို့အေဂျင်စီအနေနဲ့လုပ်ငန်းစဉ်အဆင့်တွေစတင်ဆောင်ရွက်နေကြောင်းပြောပါတယ်။ဒုက္ခသည်တွေအတွက်ပိုမိုကောင်းမွန်တဲ့နေရာထိုင်ခင်းတွေတိဆောက်ထားတာတွေကိုထိမ့်မက်ထားတဲ့နေရာတွေမှာတဲအိတ်တွေနဲ့ခုခံပေးတာစတာတွေကို UNHCR ကကူညီပံ့ပိုးပေးခဲ့ပါတယ်။မြေပြိုကျမှုအန္တရာယ်နည်းပါအောင်လာမဲ့သတင်းပတ်တွေမှာလည်းမက်ဆောက်နေတဲ့တောင်ကုန်းနေရာတွေမှာတပြေးညီဖြစ်အောင်လှုပ်ဆောင်ဖို့ရှိကြောင်းအေဂျင်စီကပြောပါရယ်။ဒါအပြင်ဒုက္ခသည်စခန်းတွေကအများဆုံးပြိုကျနိုင်တဲ့အပိုင်းတွေမှာနေထိုင်နေတဲ့မိသားစုတချို့ကိုလည်းလုံခြုံတဲ့နေရာတွေပဲပြောင်းရွှေ့ပေးဖို့ရှိကြောင်း UNHCR ကပြောသွားပါရယ်ရှင်။